ဒေါက်တာရှင်များမင်္ဂလာပါရှင်။ VOE မြန်မာပိုင်းက2022ခုနှစ်စက်တင်ဘာလ23ရက်တနင်္ဂနွေမနေ့ခင်းတိုးချဲ့စီစဉ်နေကိုမနေ့9နာရီအထိဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုပိုထုတ်လွှင့်ပေးမယ့်မနေ့6နာရီခွဲက9နာရီအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 kHz 11.23 ညလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433ညအပြင်လိုင်းလက်မီတာ190 kHz 1595တို့ကနေလဲဖန်ယူနှาศင်လို့ရပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကိုသားညုံစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေလိုင်းပြန်လွှင့်အစီအစဉ်ကိုနှาศင်ကြရပါတော့မရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒေါန်ဆန်းစုကြည်ရဲ့ American Keys မှာ19ရက်ကြာမဲ့ဒီဒေါန်ဆန်းစုကြည်ရဲ့ American Keys ဟာသမိုင်းတွင်မဲ့ Keys လို့ပြောနိုင်ပါတယ်ကျွန်တော်တို့ဒီ American ပြည်တော်စုကိုဒေါန်ဆန်းစုကြည်အနေနဲ့ကလည်းနေအကျဲကျုပ်လွတ်ပြီးတဲ့နောက်ပိုင်းပထမဆုံးချိန်လောက်တဲ့ Keys ဖြစ်တယ်လို့ပဲပြီးခဲ့တဲ့ရက်တွေပေါ့ပြီးခဲ့တဲ့ရက်တွေဆိုတော့တောက်ကြနေအထိမှာတော့ဒီဒေါန်ဆန်းစုကြည်ဟာ Washington DC မှာဒီ American မှာရှိတဲ့ထိတ်တန်းလွတ်တော်အမတ်တွေရောနောက်ဒီသမ္မတဥပမာအပါဝင်အစိုးရဘက်ကတာဝန်ရှိသူတွေရောနော်မြမကြီးမှာလှလှတက်တက်ကြွကြွနဲ့ပေါဝင်ခဲ့ကြတဲ့အရင်နိုင်ငံကြီးဝင်ကြီးဟောင်းမယ်ရင်းအော်ဘရိုက်လိုလူမျိုးတွေနော်ဒီသမ္မတဟောင်းဘုရှ်ရဲ့ကတော့လော်ရာဘုရှ်လိုလူမျိုးတွေနဲ့တွေ့ပါတယ်အဲ့တော့လူတော်များများနဲ့တွေ့ပြပါတယ်တောက်ကြနေကာလာတွေ့မှာအဲ့တော့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့ဆွေးနွေးမှာတော့ဒေါန်ဆန်းစုကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့သုံးသပ်ကြမှာပါအဓိကတော့အမေရိကန်မြန်မာဆက်ဆံရေးနဲ့လက်ရှိမြန်မာနိုင်ငံရေးပေါ်မှာဘယ်လောက်ထိဒါသက်ရောက်မှုရှိတယ်အားဖြစ်စေမလဲဆိုတဲ့အကြောင်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဒီဥပုလှတင်ကိုဖိတ်ခေါ်ထားပါတယ်ဥပုလှတင်ကတော့အရင်1990ပြည့်နှစ်ရွေးကောက်ပွဲအနေရလွတ်တော်အမတ်တူဖြစ်ပါတယ်သူဟာဆိုလို့ရှိရင်ဖြတ်သိမ်းသွားပြီဖြစ်တဲ့ NCGUB ရဲ့ဝန်ကြီးတူဖြစ်ပါတယ်နောက်တော့မြန်မာပြည်လှုပ်ရှားသူတူဖြစ်တဲ့ San Francisco ကဥညွတ်တန်းကိုလည်းကျွန်တော်တို့ဆွေးနွေးပွဲဖိတ်ခေါ်ထားပါတယ်တခြားဆွေးနွေးမဲ့သူတချို့လည်းရှိပါတယ်ဖော်ဝင်မျိုးက Token Sun တွေတို့ပါပေါ့အခုကျွန်တော်အရင်ဆုံးတော့ဥပိုလ်လှတင်ကိုကျွန်တော်ဖိတ်ကြားခြင်းပါဥပိုလ်လှတင်ရှိလိုင်းပေါ်မှာရှိမယ်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဥပိုလ်ကြီးအခုဒေါန်ဆန်းစုကြည်ရဲ့ဒီခီးစဉ်မှာခုနကျွန်တော်ပြောလို့ပေါ့လွှတ်တော်မတ်တွေကအစိုးရဘက်နေရောတွေ့ပါတယ်ခင်ဗျာထူးထူးခြားခြားဥပိုလ်ဘာများသတိထားမိလဲအထင်အရှားဖြစ်တာမျိုးလေးပေါ့အ
ားလုံးသိကြတဲ့အတိုင်းပါပဲကျွန်တော်တို့ဒီဒေါန်ဆန်းစုကြည်ကိုအမေရိကန်ဒီပြည်ထောင်စုရဲ့ဒီကွန်ဂရက်ပေါ့နော်လွှတ်တော်ကနေပြီးတော့အမြင့်ဆုံးကွန်ဒူဆောင်ဆွတ်ဖြစ်တဲ့ဒီ Congressional Medal Award ပေးတဲ့ဗုဒ္ဓဟူးနေ့မှာပဲ American Outlook တော်မှာကျွန်တော်တို့ဒီမြန်မာနိုင်ငံကိုကမ္ဘာပန်တို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကနေပြီးတော့ပြန်ပြီးတော့ငွေကြေးထောက်ပံ့မှုတွေချေးငွေတွေပေးနိုင်ဖို့ကိစ္စကို Outlook တော်မှာတော့တစ်ခဲနဲ့ဆုံးဖြတ်ချက်ချပေးလိုက်ကြပါတယ်ဒါဟာတော့ဆန်းစုကြည်ကိုစုပေးလိုက်ပြီးတော့နိုင်ပိုင်းအတော်အတွင်းမှာကြလာတဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ဒါတော့ဆန်းစုကြည်ရဲ့ခီးစဉ်ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ချက်လို့ပြောလို့ရပါတယ်ခင်ဗျဒါပေမဲ့တစ်ချိန်တည်းမှာပဲဒါဟာပြောတဲ့အခါမှာတော့မြန်မာနိုင်ငံတော်တွင်းမှာကျွန်တော်အတွင်းမှာဖြစ်ပေါ်တိုးတက်လာတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုပြန်ပြီးတော့တုံ့ပြန်ဂုဏ်ပြုတဲ့အနေနဲ့ဆောင်ရွက်တာလို့လည်းဆိုပါရခင
်ဗျဟုတ်ကဲ့ဒီအရေးယူတန်ခါမှုနဲ့ပတ်သက်လို့အတော်များများတော့ဒါကဟိုရုပ်တချို့ကရုပ်သိမ်းတင်နေပြီတော်များတော့ဟိုအကုန်လုံးမရုပ်သေးသင့်မှုဆိုတဲ့အမြင်လည်းရှိကြပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကတော့ကျွန်တော်ကြားသလောက်ဒီအရေးယူမှုရုပ်သိမ်းတဲ့ပါနဲ့ပတ်သက်ပြီးတော့ welcome တော့သူ့အနေနဲ့ကြိုဆိုရဲဆိုတဲ့သဘောထားကိုပြီးသွားပါတယ်ခင်ဗျာဥပိုလ်ကဘယ်လိုထင်ပါလဲလှုပ်ရှားသူတွေကြားထဲမှာဒါဝူရတော့များကွဲစရာဖြစ်နေဦးမလား
တကယ်တမ်းတော့ကျွန်တော်တို့ဒီအခြေခံအချက်နှစ်ချက်ရှိပါတယ်ကျွန်တော်တို့ဒီအခုနကကျွန်တော်ပြောသွားတဲ့နောက်ဆုံးအပိုင်းမှာဒေါန်ဆန်းစုကြည်ကိုယ်တိုင်ကတော့ဒီလိုပြန်ရှိနေသေးတဲ့ဒီဟို sanction measures တွေပေါ့နော်ကျွန်တော်တို့အရေးယူပိတ်ဆို့ဆောင်ရွက်မှုတွေကိုချော့ချပေးဖို့ဆိုပြီးတော့မှဒါတိုက်တွန်းထောက်ခံတိုက်တွန်းပြောဆိုသွားတာမျိုးရှိပါတယ်ဒါဟိုတုံ့ပြန်တဲ့အနေနဲ့လည်းအခုအောက်လွတ်တော်ကဒါဟိုဆောင်ရွက်တာဖြစ်ပါတယ်ဒါကြောင့်မို့လို့ဒေါ်စုဘက်ကလေတိုင်းပြည်ရဲ့အခြေအနေကိုကိုယ်တိုင်ကိုယ်ကျသိနေတဲ့ခေါင်းဆောင်တယောက်ရဲ့ထောက်ခံပြောဆိုချက်ဟာအမှားယွင်းရှိမှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့တော့ယုံကြည်ပါတယ်ဒါပေမဲ့အဓိကကြတာကတော့ကျွန်တော်တို့ပြည်တွင်းမှာပြုပြင်ပြောင်းလဲရေးအရှိန်ဟုန်နေဟာတစားထက်တစားပိုပြီးတော့ခိုင်ခိုင်မာမာရှိလာဖို့ပိုပြီးတော့ရေးကြည့်တာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာဒီရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာမြန်မာနိုင်ငံအတွင်းမှာတကယ်စစ်မှန်တဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလူခွင့်ရေးချင်းတွေဘလောက်ထိတိုးတက်ကောင်းမွန်လာပြီးတော့မြန်မာပြည်သူတူးချင်းစီအတွက်အမှတ်ခံချက်ရှိတယ်လဲဆိုတဲ့အချက်ပေါ်မှာ လည်းပို့ပြီးတော့မူတည်တယ်လို့ဖြစ်လို့ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ downtown ဆွေးနွေးပြီးမဲ့ San Francisco ကဥညတန်းလေလိုင်းပေါ်မှာကြားပါလားခင်ဗျာဥညတန်းကြားပါလား
ဟုတ်ကဲ့ကျွန်တော်ရှိပါခင်ဗျာ
ဟုတ်ကဲ့ဥညတန်းကြီးကျွန်တော်ဥညတန်းကိုမေးချင်တာကတော့အခုဒေါန်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပေါ့ American ပြည်တော်စုအဲမှာကော American ပြည်သူတွေအပါအဝင် American နိုင်ငံသားတွေဘယ်လောက်ထိစိတ်ဝင်စားမှုရှိကြလဲခင်ဗျာအဲ့ဒါလေးဥညတန်းလေ့လာမိသလားပေါ့
ဟုတ်ကဲ့စိတ်ဝင်စားမှုကတော့တော်တော်ကိုကြီးကျယ်ရှိပါတယ်ခင်ဗျာ။ဘာလို့ဆိုကျွန်တော်လည်းဒီဘက်မှာဂျွန်ဆန်စုလာရမှာဖြစ်တော့တယ်ကျွန်တော်လည်းတန်းစီမှာဆောင်ရွက်နေတဲ့အချိန်မှာဒီ American ပြည်တော်စုပေါ့မြန်မာတွေမကပါဘူးဒီမှာရှိတဲ့အများစုကလည်းတော်တော်များများကျွန်တော်တို့ဝယ်ဖို့လာရောက်တက်ရောက်ဖို့တော်တော်လေးကိုဝင်နေတာကျွန်တော်သိရပါတယ်။မှဒီဘက်ကကျွန်တော်ခေါင်းဆောင်တူဖြစ်တဲ့ Nancy Pelosi ဆိုရင်ကျွန်တော်တို့ကတော့မဖိတ်ရဘူးခင်ဗျာ။အဲသူကတနည်းအားနေကြားတာနဲ့ပဲကျွန်တော်တို့ကိုလာပြီးတော့ဟာလာဒီဘွဲဟုတ်လာပြီးတော့ဖိတ်ပါစကားလေးလည်းတခွန်းတခွန်းလောက်ပြောချင်တယ်ဆိုတာမျိုးပေါ့နော်။ဆိုတော့ကျွန်တော်ဘက်မှာဆိုလဲဒီမြို့တော်ဝင်ရနေပြီးတော့သူတော်တွေပါပြီးပေးဖို့ခန္ဓာရှိအစီအစဉ်ရှိတယ်ပေါ့နော်ဆိုတော့ဒီဥစ္စာကကျွန်တော်တို့မြန်မာပြည်သူတခုလုံးအမေရိကန်မှာရှိတဲ့မြန်မာပြည်ရေးကိုစိတ်ဝင်စားတဲ့လူအားလုံးရဲ့ဒါအလုံးကပြောနေတာဒါတမိုင်းဝင်လက်ပတ်မှုဖြစ်တယ်ဒါကျွန်တော်တို့ရဲ့တစ်ချိန်လုံးကမြန်မာပြည်ဒီမိုကရေစီနဲ့ဒေါန်ဆန်းမြန်မာပြည်ဒီမိုကရေစီရရင်တော့ငါတို့ကဒေါန်ဆန်းစုကြည်ဒီဘက်ကိုခေါ်ပြီးတော့တခုခုဟာလာကျွန်တော်တို့ပြောကြပါကြရအောင်ငါတို့ညီပေးတဲ့လူတွေနဲ့အတူတူတကွာမင်းတို့အားလုံးနေညာအောင်ပြီးတော့ဗမာပြည်လည်းတွားလေကြဆိုတဲ့အားမျိုးကျွန်တော်အမြဲပြောလို့ရှိပါတယ်အခုကတော့အဲ့လိုအပြည့်အဝဒီမိုကရေစီမဟုတ်တော့လေကျွန်တော်တို့ညွန်လင့်တောင်းတခဲ့တဲ့ဒါကျွန်တော်တို့ရဲ့အိမ်မက်တစ်ခုကပေါ်အောင်မြင်လာတယ်ရုပ်လုံးပေါ်လာတယ်လို့ကျွန်တော်တို့ဆိုရမှာဖြစ်ပါတယ်ဒါအပြင်ကိုဒီအချိန်ဒီလက်ပတ်မှုနဲ့တိုင်းတာပြီးတော့လည်းမြန်မာပြည်မှာအကျဉ်းသား900ကျော်လွတ်ပြေးတယ်ပြီးတော့တရားနီးပါးလောက်ကနိုင်ငံရေးအကျဉ်းသားတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ရန်ကုန်ဝမ်းမြောက်ရပါတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီ Congress ကပြီးတဲ့ကိုယ်မဲ့တဲ့ခန်းတော်တက်ရောက်ပြီးတော့ဒီဒေါန်ဆန်းစုကြည်ပြောတာရောကျန်တဲ့လွတ်တော်နှစ်ရပါတော့ပါတီနှစ်ရကကောင်းဆောင်နေပြောတာရော Hillary Clinton ပြောတာရောကျွန်တော်နားထောင်တဲ့အချိန်မှာဒီပြည်ပြင်ပြောင်းလဲမှုအချိန်ဟုံကရှေ့ကိုအတိုင်းတာအပြည့်နဲ့သွားဖို့ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒေါန်ဆန်းစုကြည်ကိုနိုင်ကလည်းဥပမင်းခန်းတော်မှာရှိတော့သူတီးကြကြအကြီးပဲပြီးမင်းရှင်းသွားတယ်ဒါကိုပြောခြင်းအဖြစ်ဒေါန်ဆန်းစုကြည်ရဲ့ဦးသိန်းစိန်ကောင်းဆောင်နဲ့ဟလာပြည်ပြင်ပြောင်းလဲရေးသမားတွေရဲ့ကျွန်တော်တို့အတိုက်ခံအားလုံးပြည်သူတရားလုံးကဒီမြန်မာပြည်ပြည်ပြင်ပြောင်းလဲမှုဆောင်ရွက်နေတဲ့ American အစိုးရကအမေရိကန်ရဲ့အခန့်ကဏ္ဍအဲ့ဒီတဲ့မှာလေးနဲ့ပါဝင်နေတယ်ဆိုတော့ကျွန်တော်တို့အတိအမှတ်ပြုရမှာဖြစ်ပါတယ်
ဒီဒေါန်ဆန်းစုကြည်ရဲ့ခီးစဉ်တစ်လျှောက်မှာဒီမြို့တွေမှာမြန်မာပြည်သားစုတွေနဲ့သူတွေ့ဖို့အစီအစဉ်တစ်ခုစီစဉ်လဲပါပါတယ်အခုဆိုလို့ရှိရင်တော့နယူးယောက်မြို့မှာဒေါန်ဆန်းစုကြည်ဟာဒီမြန်မာမိသားစုတွေနဲ့တွေ့ဆုံနေပါတယ်အဲ့တော့အဲ့ဒီမှာသွားပြီးတော့ကျွန်တော်ရှိရာသတင်းယူနေတဲ့ကိုရိုနီငိမ့်လည်းရှိပါတယ်ကိုရိုနီငိမ့်အဲ့မှာသတင်းယူနေရကျွန်တော်တို့ဒီလိုင်းပေါ်တင်ထားပါတယ်ကြားပါလားခင်ဗျဟုတ်ကဲ့ကြား
ပါတယ်ခင်ဗျ
ကိုရိုနီငိမ့်အဲ့အခြေအနေလေးပြောပြပါအောင်ဒေါန်ဆန်းစုကြည်ရောက်ပြီလားဘာတွေများထူးခြားပြောရရှိလဲပွဲအခြေအနေလေးနည်းပြောပြပါအောင
်ဒေါန်ဆန်းစုကြည်ကစင်ကူလာလို့ပြောပါပါခင်ဗျအခုမကြားသေးတဲ့အချိန်တိုင်းကလေးကပဲဒီ Queen's College ကပဲကျောင်းလူကျောင်းသားတွေနဲ့အမေဖြေပါတော့အဲ့ဒီလောက်တဲ့ပွဲကိုကျွန်တော်တို့ဒီနယူးယောက်ပြည်နယ်ဆန္ဒနယ်များစွာတဲ့ကတခုရဲ့အောက်လွှတ်တော်မှဖြစ်တဲ့ PJ Crowley ကနေတော့ moderator လုပ်ပြီးတော့ဒီ Queen's College ရဲ့ကျောင်းလူကျောင်းသားတွေနဲ့အမေဖြေလောက်တဲ့ပွဲကိုခုဘက်ကကျွန်တော်တို့ကာဝဲဆောင်ခမ်းမှာပါပြုလုပ်ပြီးတော့အခုကျွန်တော်တို့မြန်မာမိသားစုတွေနဲ့စတင်တွေ့ဖြစ်နေပါပြီတော်အောင်စသည်ကြအခုစပြီးတော့မိန်ကောင်စပြောကြတာပဲရှိပါသေးတယ်
ဟုတ်ကဲ့တခြားတော့တက်လာတဲ့လူကြီးဘယ်လောက်ရှိလဲခင်ဗျာမြန်မာမိသားစုကြီး
ဟာမြန်မာမိသားစုဒီပွဲဒီခမဟာလူ3000ဆက်ပါတယ်ဒါပေမဲ့အခု3000မကောက်ပါဘူးခင်ဗျာမတ်တက်ရနေတဲ့လူတွေရောအပြင်မှာစောင့်နေတဲ့လူတွေရောကျွန်တော်စိတ်ချတော့9000လောက်ရှိပါမယ်ခင်ဗျာ
ဟုတ်ကဲ့မြန်မာတက်လာတဲ့မြန်မာမိသားစုတွေကနယူးယောက်ကပဲလားဘယ်ကလူတွေပါပါလဲခင်ဗျာ
န
ော်မြန်မာမိသားစုတွေကနယူးယောက်မြို့ပေါ်ကပဲလားဘယ်ကလူတွေပါပါသေးလဲ
ဟုတ်ကျွန်တော်တို့ဒီနယူးယောက်ပြည်နယ်အထက်ပေါ့နော်အထက်ပိုင်းကအော့စတင်ကလာကြတဲ့ Utica, Ithaca, Buffalo အဲ့ဒီမြို့ကမြန်မာမိသားစုအတိုင်းပိုင်းတွေနောက်တစ်ခါကျွန်တော်မြောက်ကရိုလိုင်းပြည်နယ်မိသားစုအတိုင်းပိုင်းတွေ Texas, Florida တို့ကလာကြတဲ့သူတွေလည်းကျွန်တော်တွေ့ခဲ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပထမဒီ CEO American လွှတ်တော်မှတကူကနေပြီးတော့သူတို့ဒေါန်ဆန်းစုကြည်နဲ့တီးခြားတွေ့သေးတယ်လို့ကြားပါသေးတယ်သူကဘာပြန်ထူးခြားပြောတာရှိလေခင်ဗျာ
သူကတော့ moderator လုပ်ပြီးတော့ဒေါန်ဆန်းစုကြည်ကိုသူမိတ်ဆက်ပေးတယ်သူကမကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒေါန်ဆန်းစုကြည်လည်းပေါ့နော်သူတွေ့ဆုံခဲ့တဲ့အကြောင်းတွေသူအကြောင်းသားတွေပြောပြပါတယ်သူကအဲ့ဒီအကြောင်းရဲ့ alumni ခင်ဗျအကြောင်းသားဟောင်းပါအဲကြောင့်မလို့သူကနေပြီးတော့မှဒီအကြောင်းကိုအကြောင်းသားနဲ့မိတ်ဆက်ပေးပြီးတော့ဒေါန်ဆန်းစုကြည်နဲ့အမေဖြစ်
အော်ဆူလာကဒီအစည်းအဝေးမှာအခုဒီတွေ့ဆုံပွဲမှာမြန်မာမိသားစုတွေမကဘူး American အကြောင်းသားတွေပါပါတာပေါ့
ဟုတ်ကဲ့ဆရာနှစ်ပွဲပါအခုပွဲကတော့မြန်မာနိုင်ငံသား
ဒီမြန်မာနိုင်ငံသားမြန်မာလူမျိုးတွေယူပါခင်ဗျာပထမတစ်ပွဲကကျွန်တော်တို့ဒီ Queen's College အမေရိကန်ကျောင်းသားတွေနဲ့ပြေဆုံးခြင်းအဲ့မှာလည်းဖိတ်ကြားထားတဲ့မြန်မာအဲ့တဲ့တချို့တက်ရောက်ခဲ့ပါတယ
်ဟုတ်ကဲ့ကိုရိုနီကျေးဇူးပါနောက်မှသတင်းဆက်ပို့ပေးပါအောင်နော်အခုကျွန်တော်နောက်လေးလိုက်ပေါ်မှာမက်ခင်ဆန်တွေဖိုဝင်မျိုးကရှိပါတယ်ဖိုဝင်မျိုးကိုလည်းဒေါန်ဆန်းစုကြည်ကလာဖို့ရှိပါတယ်အဲ့တော့မက်ခင်ဆန်နဲ့ကျွန်တော်မေးချင်တာလေးတစ်ခုကဒေါန်ဆန်းစုကြည်ကမြန်မာပြည်သားစုတွေပြည်ပရောက်မြန်မာတွေနဲ့အခုဒါပထမဆုံးချိန်အမေရိကန်မှာရှိတဲ့လူတွေနဲ့လိုက်လံတွေ့ဆုံနေတာပေါ့နော်ဒါဒီအချိန်ကဒေါန်ဆန်းစုကြည်ဒရီမီလိုက်တွေ့တာကရောပြည်ပရောက်အင်အားစုတွေအမေရိကန်အထူးဖြစ်အမေရိကန်ခြေဆိုင်မြန်မာအဖွဲ့အစည်းတွေမြန်မာလှုပ်ရှားသူတွေအတွက်ဘာများဟိုထူးခြားခြားဖြစ်စေနိုင်လဲခင်ဗျဟု
တ်ကဲ့ရှင်ကျမတို့အင်ဂျင်နီယာပြည်နယ်ဖွဲ့ဝေးမြို့မှာဆိုရင်မြန်မာလူမျိုးတွေအားလုံးဟာတိုင်းရင်းသားတွေအားလုံးပေါင်းစုံပေါ့နော်ကျမတို့6000ကျော်9000လိပါရှိပါတယ်အခုရောက်ဖို့လို့အားလုံးကလည်းပဲပျော်ပျော်ရွှင်ရွှင်တက်တက်ကြွကြွနဲ့ဖြစ်နေကြတာဖြစ်ပါတယ်အဓိကကျမတို့ဒီမြန်မာလူမျိုးတွေကအခုဒီမှာဆက်ရုံလုပ်ရုံနေမှာလုပ်ကြရတာများကြပါတယ်ရတဲ့အခါကျတော့ဘာပဲပြောပြောဟိုအားလုံးကပေါ့နော်ဒီအမေရိကန်နိုင်ငံမှာနေကြရပြီးတော့ဒီအခက်အခဲတွေကိုရုန်းကန်နေကြရတဲ့မြန်မာပြည်သားတွေရဲ့အခြေအနေလေးတွေအားလုံးကတော့စားစုကြည့်ရောက်လာလို့ရှိရင်ဒီအလားအစိုးရဆိုင်ဌာနဆိုင်ရာတပတ်မြင့်နေဖြစ်အားလုံးကကျမတို့ရှိမြို့ပါဆိုရင်လေအရန်ကိုမေယာတွေကစ IDW တွေ Chancellor အကုန်လုံးဒီ State ဘတ်မြင့်ရောဒီ State Police တွေအကုန်လုံးကစိတ်ဝင်စားနေဦးတခါလေပျော်ပျော်ရွှင်ရွှင်အကုန်ဖြစ်ပြီးတော့အားလုံးကဝိုင်းဝန်းစီမံနေကြတာဆိုတော့ကျမတို့မြန်မာလူမျိုးတွေအတွက်ကိုတခုခုထူးထူးခြားခြားနဲ့ပြောင်းလဲမှုတခုဖြစ်လာလိမ့်မယ်လို့ကျမတို့အားလုံးကမျှော်လင့်နေကြတယ်လေ
။ Four Wing မြို့ကတော့တကယ်မြန်မာပြည်အများဆုံးရှိတဲ့အမေရိကန်မှာမြို့လို့ပြောနိုင်ပါတယ်ခင်ဗျာ။အဲ့တော့ Four Wing ရဲ့အစီအစဉ်ကရောဘယ်လိုရှိမလဲ။ဘယ်လောက်တက်ကြမယ်လို့ခန့်မှန်းထားလဲ
။ Okay အခုကျမတို့ကပထမ Four Wing ကိုပေါ့နော်ဒီ idea တက်ကူတက်ကူအကြောင်းကတော့သူတို့အကြောင်းမှာအသုံးပြုပါလို့ပြောပါတယ်။ဒါပေမဲ့ကျမတို့ Four Wing မြို့မှာလည်းလူဝတင်က6000 9000ရှိတဲ့အပြင်ကိုအမေရိကန်တွေကလည်းအရန်စိတ်ဝင်စားတယ်အမေရိကန်တွေကစိတ်ဝင်စားတဲ့အပြင်ကျမတို့မြို့ကပညာရေးမြို့တော်ဖြစ်တယ်လေဒါကြောင့်ပညာရေးမြို့တော်ဆိုတော့အမေရိကန်ကျောင်းသူကျောင်းသားတွေအားလုံးကလည်းတက်ချင်တယ်ဆိုပြီးတော့ request လုပ်လာကြတဲ့အပြင်ကို Ohio Illinois ဒီအနီးနားပေါ့နော် Indianapolis အစရှိတဲ့ဒီမြို့ရင်းဒီအားလုံးကလည်းလာကြတယ်ဆိုတော့ကျမတို့ကတည်းကမလုံလောက်မှဆိုတော့ကျမတို့မြို့ရဲ့အချက်အလက်အကြောင်းဖြစ်တဲ့ဒီ Coliseum Memorial ကြီးကိုကျမတို့ကနေပြီးတော့အဲ့ဒါကိုဒီအစီအစဉ်လိုက်ပါတယ်အဲ့ဒီအစီအစဉ်လိုက်တဲ့အခါမှာအဲ့ဒီမှာလူ1000ကျော်ဆက်ပါတယ်အဲ့ဒါတော့ကျမတို့ကအနည်းဆုံး4,000-8,000လောက်လာမယ်ဒီတဲ့မကလည်းဖြစ်သွားနိုင်တယ်လို့ကျမတို့ကအားလုံးကမျှော်လင့်ထားပါတယ
်ဟုတ်ကဲ့အခုဒီပွဲမျိုးတွေကမြန်မာပြည်သက်သက်ပဲစီစဉ်ကြလားတခြားအာဏာပိုင်တွေဘက်ကပူးပေါင်းပါဝင်မှုရောရှိလား
ဟုတ်ကဲ့ပမာကျမတို့ပမာရည်တွေမဟုတ်ပါဘူးကျမတို့ပမာ community ကလည်းထူးထူးခြားခြားကိုဖော်ဝေးမျိုးကြီးမှညီညီညွတ်ညွတ်နဲ့ကိုဆရာတော်ဦးကုတလနဲ့ဟလာ energy ဆွတ်တော်ကိုစလဲဦးထွန်းဦးတို့ဦးဆောင်ပြီးတော့တမျိုးလုံးအားလုံးအကုန်ပါဝင်ပြီးတော့ညီညွတ်စွာနဲ့အမတန်မှဝန်ထားစရာကောင်းတဲ့အခြေအနေနဲ့ state department ရောမေယာရောမြို့တော်ဝင်အကုန်လုံးပေါ့နော်ဒီ energy ကျမတို့ state police plate တွေရောအကုန်လုံးကနေပြီးတော့ပါဝင်ပြီးတော့ကျမတို့ဆွေးနွေးပွဲတွေအချိန်ချင်းလုပ်ပြီးတော့ဒေါက်တာဆုကြည်ရဲ့လုံခြုံရေးဒေါက်တာဆုကြည်ရဲ့သွားလာဖို့စီစဉ်ဖို့နေဖို့ထိုင်အကုန်လုံးသူတို့ကိုယ်တိုင်ကလည်းပါဝင်နေကျမတို့ဗမာအတိုင်းဝိုင်းနဲ့အကုန်လုံးညီညီညွတ်ညွတ်နဲ့တိုင်ပင်ပြီးတော့အားလုံးစီစဉ်ကြပါတယ
်ဟုတ်ကဲ့ဒေါက်တာဆန်းနဲ့ကျေးဇူးပါနောက်မှကျွန်တော်ဆက်ပြီးတော့မေးပါအောင်မယ်အခုဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီမတိုင်ခင်ကပဲဒီမျိုးသားချမစီဖွဲ့ချုပ်ရဲ့နိုင်ငံတကာဖြစ်တဲ့ဦးဝင်းတင်ကိုဒေါက်တာဆုကြည်ရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံရေးပြောင်းလဲမှုကိုဘယ်လောက်ထိတော့တက်ရောက်မှုရှိမလဲဆိုတော့မေးမြန်းထားတာရှိပါတယ်အဲ့ဒါလေးမက်ခင်ဖြူတွေဖွင့်ပြအောင
်ဒေါ်ဆန်းစုကြည်ကအမေရိကန်ကိုရောက်တဲ့ခါမှာအထူးခြားဆုံးဖြစ်တာပါလို့ဆိုတော့ဒီလိုခုဒီမိုစီပြောင်းလဲပြီးပေါ်ခင်းဟာနော်အဲဒီသမဥပဒေရှင်ရဲ့အဲ့ဒါဥထောင်မှုတွေသမဥပဒေရှင်ရဲ့ကျူးမမှုတွေပါတယ်ဆိုတော့အတီးအင်းထုတ်ပြောပါတယ်ဒါလည်းမကပါဘူးဥပဒေရှင်ရဲ့အဲ့ဒါရံဖြစ်တဲ့အဲ့ဒါတိတ်ပြီးတော့ဘာမှတိတ်ပြီးစကားထဲမှာတိတ်ပြီးတော့ဖြဲ့ပြောပြတော့မလို့တဲ့ပုံကူမျိုးဖြစ်တဲ့ဥမာဆိုတော့သူ့ရဲ့ဝီနီဒီဒူရာဒွိုင်းနာမည်ကိုတောင်းထုတ်ပြောပါတယ်အဲ့ဒါဘာပြလဲဆိုတော့ဒေါ်သန်းကြီးကဘလောက်သဘောထားကြီးတယ်အမျိုးမျိုးရှိရဲ့နောက်ဘလောက်စိတ်ရှိတယ်ဘလောက်ဒီအရှိကိုတွေးတယ်ဆိုတာကိုပြတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ချက်ပါနောက်တစ်ချက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒေါ်သန်းကြီးကဒီမှာဒရင်းနဲ့ပတ်သက်လို့ကျွန်တော်မိန်းကားနေရဘူးဆန့်ချီနေရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒီဆန့်ချီခြမချင်းနဲ့ပတ်သက်ပြီးတော့နောက်ပြေချုပ်ဒီဝိုင်းပြေချုပ်မှုကြီးအဲချမချင်းနဲ့ပတ်သက်လို့ဒီဥပမာပြောကြရင်အများကြီးရှိပါတယ်အဲကျွန်တော်ခံစားချက်တွေလည်းအများကြီးရှိတယ်သူတို့လည်းဒီ sanction တွေရဲ့အကျိုးတရားမှုပေါ့ဗျာဖြစ်ရောက်မှုတွေကလည်းအများကြီးရှိတယ်လို့ကျွန်တော်ပြောလို့ရတယ်သို့တော့ဘာလို့ပြောပြောဒေါန်ဆန်းကြီးကဒီကိစ္စနဲ့ပတ်သက်လို့လေဟလာချမ်းဒီကလူကြီးတခြားနိုင်ငံကြီးပါတီဖွဲ့ပြီးတာအများကအစိုးရဘက်ကနေလိုက်ပြီးတော့ဟလာ sanction အဖြစ်ပြီးလို့ sanction ရစေးလို့ sanction ယူပြီးလို့ဆိုတာလည်းဟလာအစ်ဒီလည်းကတခါလေရဖာပြောနေကြတဲ့အချိန်မှာဒေါန်သန်းကြီးကဘာမှသိချွေချူးမပြောခဲ့ဘူးလေလို့အခုဒီမှာဆင်ချင်းရုပ်သိမ်းလိုက်တဲ့ခါကျတော့"ဦးတန်းွက်တဲ့စကားကိုမပြောတော့ဘဲနဲ့ဆင်ချင်းရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဝင်လာပါလေ"ဆိုတဲ့စကားကိုပြောတယ်ဒါဆိုရတော့အမေရိကန်ရဲ့လုပ်ငန်းကြီးနဲ့ပတ်သက်ပြီးလေသူကပြည်နယ်လေဖြစ်စီပြီးနဲ့နောက်တစ်ချက်ကဗမာပြည်သူတွေရဲ့စစ်သားချောင်းကြီးမှုလေဖြစ်စီပြီးနဲ့နောက်တစ်ခါနိုင်ငံရေးပြည်နယ်မှုပေါ့ဗျာသူလေပေါ်ချီနေဆိုတဲ့သဘောထားကို ပြတ်တာလေကျွန်တော်ပြောပြမှာလေဒီနှစ်ချက်ဟာဒေါ်လာကြီးရဲ့အမေရိကန်ခရီးမှာအရေးကြီးဆုံးအချက်နှစ်ချက်ဖြစ်တယ်လို့ကျွန်တော်ပြောပြမှာလေဒေါ်လာကြီးရဲ့နိုင်ငံအမြန်တင်ရှိမှုနိုင်ငံရေးဒေါ်လာကြီးမှုအဲနောက်ကဘာပဲပြောပြောဒီဝင်နေပတ်တယ်ဘူဝါဒနေပတ်တယ်လားလို့ကြည့်တယ်ဒေါ်လာကြီးကဘယ်ကိစ္စအောင်မှာအတိဆုတ်ကန်ပြီးတော့မထားမင်းနဲ့အဲကျွန်တော်ဒီအမြန်တင်ရှိနေအကျိုးရှိတဲ့ဟာဆိုလို့ရှိရင်ဉာဏ်အကျိုးရှိတဲ့ဘက်ကပဲရက်တည်ပြီးတော့အဲပြောဆိုရေးလုတ်ကင်ကြီးဆောင်ရည်တယ်ဆိုတာကိုပြတ်တာလေကျွန်တော်အဲ့လိုပဲပြောနေပါလေဒါလေးကျွန်တော်ပြောနေပါလေခင်ဗျ
ဒါတော့မြို့သားတမူစီဖွဲ့ချုပ်ရဲ့နိုင်ငံအဖွဲ့အစည်းတစ်ခုဖြစ်တဲ့ဥဝင်းတင်ပြောသွားတာဖြစ်ပါတယ်ခင်ဗျခုနဥဝင်းတင်ပြောသွားတဲ့အထက်မှာပါတယ်လို့ပါပဲဒေါန်ဆန်းစုကြည်ဟာဒီခီးစဉ်အတွင်းမှာသမရဦးသိန်းစင်ရဲ့ပြည်ဝင်ပြောင်းလဲရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ချီကျူးထောက်ခံပြောသွားတာရှိပါတယ်တော့တစ်ချိန်တည်းမှာပဲကျွန်တော်ဥပုအဲ့ဒါနဲ့ပတ်သက်ပြီးတော့ဥပုလှတင်ကိုကျွန်တော်မေးချင်ပါတယ်ခင်ဗျာဥရောပခီးစဉ်တုန်းကဒေါ်ဆန်းစုကြည်ရဲ့ဟိုဟိုသတင်းတွေကိုမြန်မာသတင်းတွေမှာဖော်ပြတာမျိုးမရှိပါဘူးနောက်တစ်ခါဒါမဲ့တစ်ချိန်တည်းမှာဒေါ်ဆန်းစုကြည်ဘက်ကဘာမလို့သုံးလိုက်တဲ့အသုံးနှုန်းပေါ်မှာပြန်ပြီးတော့ဆောင်းပါမျိုးခနဲ့တက်တဲ့ရေးတာမျိုးတွေရှိပါတယ်ဒါမဲ့အခုအမေရိကန်ခီးစဉ်ဖြစ်လာတဲ့အခါမှာသတင်းစာထဲမှာအထူးကြကြဒီကွန်ဂရက်ကဂိုးမယ်လို့စုပေးတဲ့ဟာတွေပါသူသတင်းစာထဲမှာထည့်လာပါတယ်ခင်ဗျာအဲ့တော့ဟိုဒီခီးစဉ်ကဒီခီးစဉ်အပေါ်မှာဒေါ်ဆန်းစုကြည်ဘက်ကအခုလိုဦးသိန်းစိန်ကို credit ပေးလိုက်ခြင်းအဖြစ်မြန်မာဆွေရဘက်ကဒေါ်ဆန်းစုကြည်ကိုပို့ပြီးတော့ဟိုလူလားမှုပြလာတယ်လို့အဲ့ဘက်ကိုရောက်လာပြီးလို့ယူဆနိုင်လားဥပိုလ်လာတဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့ဒီဒေါ်ဆန်းစုကြည်ရောက်ရှိနေတဲ့အချိန်တော့တွင်းမှာပဲကျွန်တော်တို့မြန်မာ community ကဟာလာကျွန်တော်တို့သမရယုံဝန်ကြီးဦးအောင်မင်းနဲ့ကိုယ်စားလှယ်ဖွဲ့နဲ့တွေ့ခဲ့ကြပါတယ်အဲ့ဒီပွဲမှာဝန်ကြီးဦးအောင်မင်းကိုယ်တိုင်ပြောသွားတာကတော့သူတို့ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာပင်လင်းဒေါ်ဆန်းစုကြည်ရဲ့ကုညီမှုပူးပေါင်းဆောင်ရွက်မှုလည်းသူကိုယ်တိုင်ပွန့်ပွန့်လင်းလင်းဟလာလေးလေးဆော့ဆော့တောင်းခံခဲ့တဲ့အကြောင်းဒေါ်ဆန်းစုကြည်ရဲ့လည်းသူ့အနေနဲ့အကြောင်းအသက်ရွယ်ရဝတောင်းဝန်အရာကိုဒီခီးဝေးကြီးတွေကိုလိုက်ပါဆောင်ရွက်နိုင်စွမ်းမရှိပေမဲ့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေသပွဲဝိုင်းပေါ်ရောက်လာတဲ့အချိန်မှာအပြည့်အဝပူပေါင်းဆောင်ရွက်သွားဖို့ရှိတယ်ဆိုရယ်ကတိစကားရထားတဲ့အကြောင်းပြောသွားတာကိုကြားရပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့သုံးသပ်ချက်ကတော့ဒီတစ်ဖက်နဲ့တစ်ဖက်အပြန်လန်လေးစားမှုအပြန်လန်ယုံကြည်မှုဟာပို့ပြီးတော့အချိန်ဟွန်ကောင်းလာတယ်လို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါပေမဲ့တစ်ဖက်မှာဒေါ်ဆန်းစုကြည်ဟာဝါရှင်တန် DC မှာရှိနေချိန်မှာသမ္မတဥဘာမနဲ့လည်းတွေ့ပြီးသွားပါပြီသမ္မတဥဘာမခေါ်ယူတွေ့ဆုံတော့သူတို့တွေ့ပြီးသွားပါပြီအသေးစိတ်ကတော့နှစ်ဖက်လုံးကထုတ်ပြောတာမရှိပါဘူးအမကြခင်မှာတော့သမရဦးသိန်းစင်ကဒီကုလသမဂ္ဂညီလာခံကိုတက်ဖို့အတွက်နယူးယောက်ကိုလာမှာပါသမရဦးသိန်းစင်ကိုသမရဦးဘာမကလည်းဒီပြည်ဝင်ဗီဇာပိတ်ပင်ထားတာရုတ်ပေးလိုက်ပြီဆိုတော့သူလာမယ်ဆိုရင်ဝါရှင်တန် DC ကိုလည်းလာလို့ရပါတယ်ဒါပေမဲ့ရှေ့မှာဒေါ်ဆန်းစုကြည်ကိုသမရဦးဘာမကလည်းတွေ့ပြီးလွှတ်တော်မတ်တွေကလည်းဒီကုဒကအကုန်လုံးပွဲရည်နဲ့လှုပ်ထားပြီးဆိုတော့ဒီအခြေအနေမှာသမရဦးသိန်းစင်လာခဲ့လို့ရှိရင်မြန်မာနိုင်ငံမှာအခြေအနေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကသူ့ထက်ပိုလွှမ်းမိုးနေပါလားဆိုရယ်စိုးရိမ်စိတ်ကဖြစ်မလာနိုင်ဘူးလားမရှိနိုင်ဘူးလား
အဲကျွန်တော်အနေနဲ့ကတော့သမ္မတဦးသိန်းစိန်ကလည်းပဲသဘောထားကြီးအမြင့်ကျယ်တဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးကျွန်တော်တို့ဒီပြုပြင်ပြောင်းလဲရေးတွေအချိန်ဟုန်နဲ့ပို့ပြီးတော့မြန်မြန်ဆန်ဆန်တိုးတက်လာရေးမှာအဓိကအကျမှုကိုလေးစားသိမှတ်ပြုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့ဒီလိုဒီတကယ်တမ်းမြန်မာနိုင်ငံမှာသမရကြီးဦးသိန်းစိန်ဦးဆောင်နေတဲ့ပြည်ပြင်ပြောင်းရေးလုပ်ငန်းများအရှိန်ဟုန်နဲ့မြန်မြန်ဆန်ဆန်အောင်မြင်လာဖို့ဒီပင်လေဒေါ်အောင်ဆန်းစုကြည်ရဲ့ခန်းကဏ္ဍဟာလက်တွေ့ကြကြအင်မတန်ရေးပါနေတာနဲ့အညီထူးသဖြင့်တော့နိုင်ငံတကာဆက်ဆံရေးနိုင်ငံတကာအတိုင်းဝန်းရဲ့ပတ်မှုကူညီဆောင်ရွက်မှုရရှိရေးမှာတိတ်ပြီးတော့ရေးပါတဲ့အခါကျတော့ဒီလိုကိစ္စတွေကိုသမရကြီးဦးဆောင်သမရကြီးကိုနိုင်ကောဦးဆောင်နေတဲ့ဒီအစိုးရအဖွဲ့တစ်ဖွဲ့လုံးကအလေးနဲ့စဉ်းစားပြီးတော့မှဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဥညွတ်တန်းကိုဘယ်လိုယူဆပါလဲခင်ဗျာဒီခေတ်စဉ်ကဒီမြန်မာဆွေးနွေးတောင်းဆန်းစုကြည်ကြဆက်ဆံရေးပေါ်မှာ Hello ဥညွတ်တန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဒီခေတ်စဉ
်ကအရန်ကိုရေးပါပါတယ်ဒေါန်ဆန်းစုကြည်နဲ့ဦးသိန်းစိန်တို့နှစ်နှစ်ဦးကိုလည်းကျွန်တော်ခွဲခြားပြီးမြင်လို့မရတော့ပါဘူးသူတို့နှစ်ဦးကအခုအစိုးရတစ်ဖွဲ့ထဲမှာပုံစံနှမျိုးနဲ့ပါဝင်နေတာဖြစ်တယ်လို့အထူးသဖြင့် American အစိုးရနဲ့ American ပြည်သူတွေအနေနဲ့ကဒေါ်ဆန်းစုကြည်ပြောတဲ့စကားကိုကိုးကြားလို့လေဒေါ်ဆန်းစုကြည်တိုက်တွန်းဘာဖြစ်စေချင်တယ်ဘလို့ဖြစ်စေချင်တယ်ဆိုတော့သူတို့ပုံပြီးသိလို့ပါတယ်အဲ့ဒါကိုသူတို့အဓိကထားပြီးလှုပ်ကြမှာဖြစ်ပါတယ်ထို့ပြင်ကျွန်တော် sanction ကိုပြန်ကြည့်လိုက်ရင်လည်း sanction ကနှစ်ပိုင်းရှိတယ်ယင်းနှိမ့်ညွတ်မှုနဲ့ကျွန်တော်ကုံတွယ်မှုပေါ့နော်ခု American ကတော့ယင်းနှိမ့်ညွတ်မှုတွေကိုသူကဖွင့်ပြတဲ့သဘောပဲတကယ်တကယ်ယင်းနှိမ့်ညွတ်မှုတွေစခဲ့တာဟာ1996 April 2622ရက်နေ့မှာ San Francisco ကနေပြီးတော့ selective purchasing law ပေါ့နော်တနည်းမတိုင်ခင်ဘာကလေးအတည်ပြုခဲ့တဲ့ law ကိုအတည်ပြုလိုက်တဲ့အချိန်မှာနောက်နေ့မှာ PepsiCo ကနေပြီးတော့ ဆက်ပြီးတော့တဖြည်းဖြည်းနဲ့2003မှာတခါညမပြပစ္စည်းတွေမဝယ်တော့ဘူးဆိုအဲ့လိုမဝယ်တော့ဘူးလို့ပြောတဲ့အချိန်မှာဝယ်ညမပြနဲ့ကြောက်တံပြမရလာတယ်အင်ဂျီဝယ်စားလာနေတယ်တို့ထားပြီးတော့ဆင်းစင်မနော် 2008ခုနှစ်မှာထပ်ပြီးတော့ဆန့်ရှင်းနေချမှတ်ခဲ့ရပါအဲ့ဒါဒီဆန့်ရှင်းနှစ်ပိုင်းမှာရင်းနှီးမြှုပ်နှံမှုတွေဖြည်းဖြည်းနဲ့ဖွင့်ပေးနေတယ်အခုဆိုကမ္ဘာပံတို့ဘာတို့ကပါထောက်ပံ့ပေးဖို့အမေရိကန်ကနေပြီးတော့ဟလာဖွင့်ပေးလိုက်ပြီဖြစ်တယ်အဲ့ဒါကုန်သွယ်မှုမြန်မာပြည်ပစ္စည်းတွေဒီကိုတင်ပို့ဖို့ကိစ္စတွေမှာတော့ထားထားလို့မယ်ဆိုတော့ကျွန်တော်မြင်ပါတယ်ဆိုတော့တမရအူစိ ပြည်သူတွေအကျိုးရှိပါတယ်ရှေ့ကိုအရှိန်ဟုန်နဲ့တိုးနေတဲ့အချိန်မှာအမေရိကန်ဘက်ကလည်းအတန်းနိုင်ဆုံးအားပေးအမြောက်ပြုတင်တဲ့အတန်းနိုင်ဆုံးဆန်ရှင်တွေကိုရှော့ပေးတင်တယ်အထူးဖြင့်တော်အောင်ဆန်းစုကြည်ကိုနိုင်ကိုပါပဲလွန်ခဲ့တဲ့3လလောက်ကပြောနေတာနဲ့အခုနဲ့ကိုမတူတော့ဘူးဆိုတော့သူတို့နှစ်ဦးရဲ့တယောက်နဲ့တယောက်ယုံကြည်မှုအပြန်လည်လေးစားမှုနဲ့နိုင်ငံရဲ့အပေါ်မှာလက်တွဲဖို့ဟလာတန်နိုင်ချန်ချာထားမှုအပေါ်ပြီးခိုင်မာလာတယ်အဲ့တော့အမေရိကန်အနေနဲ့လည်းပို့ပြီးတော့ဒီနေရာမှာအားပေးအမြောက်ပြုစီလို့ရတယ်လို့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့ဖုန်းပေးထားတဲ့ထဲမှာကိုဦးကျော်မြတ်တာလည်းရှိပါတယ်ဦးကျော်မြတ်တာဘင်္ဂလားဒေ့ရှ်ကဦးကျော်မြတ်တာကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်မြတ်တာတူတူတူနဲ့လူရင်းကိုဆွေးနွေးလို့ရပါတယ်မေးမြန်းချင်တာလည်းမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာအခုတော့အောင်ဆန်းစုကြည်အမေရိကန်ကိုသွားတဲ့ခကြီးနဲ့ပါဇယ်လိုအများကြီးမမနိုင်ငံအတွက်အများကြီးအကျိုးကျေးဇူးတွေဖြစ်လာမှာဖြစ်ပါတယ်ဒီပေါ်ရဲ့ပိတ်ဆို့မှုတွေပွင့်လင်းလာမယ်ဒီဘဝရဲ့ရင်းနှီးမှုမှုတွေပို့ပြီးတော့ရလာမယ်အလုတ်ကိုင်းအကုန်လုံးတွေပူလာမယ်တည်ရပူပေါင်းမှုတွေလည်းရလာမယ်နောက်ပြီးတော့နိုင်ငံ bilateral relationship လည်းအင်အားလာမယ်နောက်ပြီးတော့နိုင်ငံတကာရေးရသံတမန်ရေးရအဲအဲ့ဒါတွေကောက်လာမယ်ပညာရေးနဲ့ကျန်းမာရေးကဏ္ဍမှာလည်းကောက်လာမှာဖြစ်ပါတယ်နောက်ပြီးတော့ဗမာနိုင်ငံရဲ့လိုအပ်ချက်တွေအတွက်လိုအပ်တဲ့အကူအညီတွေလည်းရလာမှာဖြစ်ပါတယ်ဗမာနိုင်ငံမှာကအခုပေါ်ပိုင်းမှာ super structure ပိုင်းမှာတော့ကောင်းနေတယ်လို့ပြောရမှာပါ။နောက်ကျွန်တော်တို့infrastructure ပိုင်းမှာတော့ဒီအခြေခံပိုင်းမှာတော့ကျွန်တော်တို့အများကြီးလိုအပ်နေသေးတယ်ဆိုတာကိုတွေ့ရမှာပါ။ဥမာလေဆိုင်ထားတဲ့ကိစ္စတွေအစားတရားချင်းပေါ်ပြအလုပ်သမားအခွင့်အရေးတွေအဲ့ဒါသမတကြီးဦးသိန်းစင်ကိုတိုင်ကြေထားတာရှိပါတယ်။အလုပ်သမားအခွင့်အရေးအတွက်ဥပဒေတွေပြဋ္ဌာန်းရမယ်ဆိုတာတွေအဲ့ဒါတွေအများကြီးရှိနေပါသေးတယ်နော်အဲ့ဒါကြောင့်ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ကတော့ဒီသမတကြီးနဲ့ဦးဒေါ်အောင်ဆန်းစုကြည်တို့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေဟာမြန်မာနိုင်ငံအတွက်အများကြီးညှို့လင့်ချက်တွေဖြစ်တယ်ဆိုတာကိုပြောရင်းနဲ့ပဲကျွန်တော်တလုံးနဲ့
ဟုတ်ကဲ့ပါဦးကျော်မြတ်တာကျေးဇူးပါခင်ဗျာကျွန်တော်ဥပိုလ်လှတဲ့ကိုကျွန်တော်အချိန်လေးသိမရတော့ပါဘူးကျွန်တော်10မိနစ်5မိနစ်စာလောက်မေးချင်ပါတယ်အဓိကတော့အမေရိကန်ပြည်တော်စုဟာတောက်လျှောက်မြန်မာရေးနဲ့ပတ်သက်လို့သူရက်တီခဲ့တာကဖိအားပေးတဲ့ဘက်မှာရက်တီခဲ့တာပါအာဆီယံတို့တူလို့ဆိုရင်ဖြောင်းပြပြီးတော့မြန်မာဆူရနဲ့ချီကပ်ခဲ့တယ်အဲ့တော့ဖိအားပေးတဲ့ဘက်မှာကအမေရိကန်နဲ့ဥရောပနိုင်ငံတွေပဲရှိပါတယ်ခင်ဗျအဲ့တော့ဦးအခုလက်ရှိမြန်မာနိုင်ငံပြုရင်ပြောင်းလဲရေးမှာလူတော်များများရေဘူးအဖြစ်မြင်ရရင်တော့စစ်ဆူရက initiate လုပ်ပြီးတော့သူကိုယ်တိုင်ကမခထလုပ်ပြီးတော့ဒီပြောင်းလဲမှုကိုဦးဆောင်ပြီးတော့တွားနေတဲ့သဘောရှိပါတယ်အဲ့တော့အမေရိကန်ပြည်တော်စုပါဝင်ဒီဖိအားပေးတဲ့ဘက်ကအင်အားစုတွေကတော့ဒီ reform မှာဘလောက်ထိအသုံးဝင်ခဲ့တယ်လဲဘလောက်ထိထိရောက်မှုရှိခဲ့တယ်လို့သုံးသပ်မိပါလဲ
အင်မတန်မှဟိုအရေးပါတဲ့ခန်းကဏ္ဍမှာရှိပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ပြည်ထောင်စုရဲ့ဒီပိတ်ဆို့အရေးယူဆောင်ရွက်ထားမှုကဒီဘယ်လိုပဲခုခံပြီးတော့ပြောကြဆိုကြပေမဲ့လို့နိုင်ငံအားလုံးအတွက်ထူးသဖြင့်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးဖြစ်ဖို့မြန်မာနိုင်ငံအတွက်အင်မတန်မှဒီအရေးကြီးတဲ့ခန်းကဏ္ဍရှိခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အလုံးတိကြတဲ့အတိုင်းအမေရိကန်ပြည်ထောင်စုကစီးပွားရေးရနိုင်ငံရေးရပိတ်ဆို့အရေးယူထားတဲ့ဆိုခဲ့လို့ရှိရင်ကျွန်တော်တို့ဒီကနေ့တိုင်းပြည်တစ်ပြည်အတွက်မရှိမဖြစ်လိုအပ်တဲ့ကမ္ဘာပန်းတို့မြန်မာနိုင်ငံကငွေချေးရမုံကိုအဖွဲ့လို့ရပူးပေါင်းဆောင်ရွက်မှုနဲ့ဒီဟလာဟိုအကူအညီပေးမှုတွေဘယ်လိုနည်းနဲ့မှမရနိုင်လို့ဖြစ်ပါတယ်။ဒါကြောင့်တိုင်းပြည်တစ်ပြည်ရဲ့တိုးတက်ပြည်ပြင်ပြောင်းလဲရေးကိုလှုပ်တဲ့အခါမှာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဥရောပနိုင်ငံများတမကရိုးရဲ့အခန့်ကဏ္ဍဟာ
မြန်မာနိုင်ငံအတွက်တာမဟုတ်ပါဘူးနိုင်ငံတကာမှာရှိတဲ့နိုင်ငံတိတိတို့အင်တာမအရေးကြီးပါတယ်အဲ့တော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုရရှိလာဖို့အတွက်သူတို့တွေတံမိုးထားတဲ့လူခွင့်ရေးနဲ့ဒီမိုကရေစီရေးကိစ္စတွေကိုအခုမြန်မာနိုင်ငံကလည်းတလေးတစားနဲ့ပြန်လည်အတိမတ်ပြုပြီးတော့ဆောင်ရွက်သွားတာနဲ့အများဒီပိတ်ဆို့မှုတွေရပ်တန့်သွားရုံနဲ့မကဘူးပုတ်ပြီးတော့အဓိကကျတဲ့ပူးပေါင်းဆောင်ရွက်မှုတွေအခုဆိုရင်တော့နိုင်ငံစစ်ရေးရဟလာအကူအညီမှုတွေပေးဖို့လက်ချင်းရေးတွေအကူအညီဆောင်ရွက်ပေးဖို့ဆိုတဲ့ကိစ္စတွေလည်းပုံမှန်လင်းလင်းဆောင်ရွက်နေတာဆွေးနွေးနေကြတာလေတွေ့ရကြမှာဖြစ်ပါတယ်ဒါကြောင့်မို့လို့အမေရိကန်ပြည်ထောင်စုပါဝင်ဒီအနောက်အုပ်စုပေါ့နော်ကျွန်တော်ဥရောပနိုင်ငံသမဂ္ဂရဲ့ဒီမြန်မာနိုင်ငံပြုပြင်ပြောင်းလဲကဏ္ဍမှာအင်မတန်မှရေးပါပါတယ်အဲ့လိုရေးပါတဲ့ကိစ္စကိုဒီကနေ့သမရဦးသိန်းစိန်ဦးဆောင်တဲ့ဒီပြုပြင်ပြောင်းလဲကိုလက်တွေ့ကျကျဦးဆောင်မှုပေးနေတဲ့အစိုးရအဖွဲ့ကလည်းအလေးနဲ့လက်ခံလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါပေါင်းဆွေးနွေးပေးတဲ့ဥပုလာတင်ဦးညွတ်တန်းနောက်ဒီဒေါခင်ဆန်းတွေဦးကျော်မရတာနောက်ဆရာဦးဝင်းတင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ဝင်ပြီပါ
တို့ရရှိများအခုနားဆင်ခဲ့ကြရတာကတော့ကုသညူစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလှိုင်းပြန်လွှင့်အစီအစဉ်ဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်တဲ့နေ့စဉ်သတင်းပတ်စင်ကဏ္ဍတွေနဲ့ဒီရုပ်မြင်သံကြားအစီအစဉ်တွေကိုတော့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ညနေဘက်မြန်မာပိုင်းအစီအစဉ်တွေကိုတော့လှိုင်းနိုမီတာ16 kHz 1953ညလိုက်နိုမီတာ19 kHz 15115လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးမှလည်းဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်ပေးခဲ့တဲ့မနေ့9နာရီခွဲက9နာရီအစီအစဉ်အစအဆုံးကိုမနေ့10နာရီက9နာရီခွဲထိလိုက်နိုမီတာ16 kHz 10083ညလိုက်နိုမီတာ19 kHz 15115နဲ့လိုက်နိုမီတာ24 kHz 11123ညတို့ကနေပြန်ပြီးထုတ်လွှင့်ပေးမှလည်းဖြစ်ပါတယ်ရှင်။ခုတော့သတင်းချင်းချုပ်ကိုကိုချောသိန်းခါကကြီးညာပေးပါအောင်မရှင
်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာစနေနေ့ကနယူးယောက်မြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံစီမှာလူငယ်တွေအနေနဲ့အမေရိကန်ပြည်ထောင်စုမှာရရှိတဲ့စူးစမ်းပိုင်ခွင့်တွေကိုမှန်မှန်ကန်ကန်အသုံးချကြဖို့တိုက်တွန်းသွားပါတယ်ခင်ဗျာအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်အားထုတ်ထားတဲ့ဆုံးဖြတ်ချက်တစ်ခုကိုအမေရိကန်စီးနိုင်လွှတ်တော်ကအတည်ပြုလိုက်ပါတယ်မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ90ကန့်ကွက်မဲတမဲနဲ့စနေနေ့ကစီးနိုင်အထက်လွှတ်တော်မှအတည်ပြုခဲ့တာဖြစ်ပါတယ်စီးရီးယားနိုင်ငံတဝမ်းမှာဆိုးရတက်တွေနဲ့တိုက်ခန့်အဖွဲ့တွေစနေနေ့တုန်းကတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်စီးရီးယားစစ်တပ်ကနေထွက်ပြီးတော်လှန်နေကြတဲ့ FSA တပုံအဖွဲ့တွေကသူတို့ရဲ့ကိုယ်ကိုယ်ရေးဌာနချုပ်ဗျူဟာကိုတူရကီကနေစီးရီးယားကိုပြောင်းလိုက်ပြီလို့ကြေညာခဲ့ပါတယ်ကျူဘာနိုင်ငံဂွာဒါနာမိုစစ်အကျဉ်းထောင်မှာထိသိမ်းခံထားရတဲ့သူတွေကမကြခင်ပြန်လွတ်ပေးမယ့်အကျဉ်းသား55ဦးရဲ့အမည်စာရင်းတွေကိုအမေရိကန်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီစာရင်းထဲမှာအမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းတဲကစလို့17နှစ်လောက်ကြာထိသိမ်းခံထားရတဲ့အကြမ်းဖက်သမားပြင်မတင်ကားသူအကျဉ်းသားစုစုပေါင်း169ယောက်ထဲက3ပုံတပုံရဲ့နာမည်တွေလည်းပါဝင်ပါတယ်။လီဗျားနိုင်ငံအရှေ့ဘက်မြို့တော်ဘန်ဂါစီမြို့မှာအခြေစိုက်တဲ့လက်နက်ကင်ပြည်သူ့စစ်အဖွဲ့တွေရဲ့အဆောက်အဦတွေကိုလီဗျားအာဏာပိုင်တွေကပြန်ပြီးထိန်းသိမ်းထားလိုက်နိုင်ပါပြီ
။ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်သိန်းခန့်ကြီးညာပေးခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိနပ်အဗ်ဒူရမန်ဖြစ်ပါတယ်။ကျမကတော့မိုးဖြူပါရှင်။ VOE မြန်မာပိုင်းမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခွဲက9နာရီထိလိုင်းနိုမီတာ2432နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောတာရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးကင်းပြီးချမ်းသာကိုယ်စိတ်ညစ်ကြပါစေ။
This program has come to you from the Voice of America, Washington.